မလေးရှားနိုင်ငံမှာနေထိုင်ခွင့်အထောက်အထားမပြည့်စုံလို့ဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာအစ်အတွက်ဟာအခုဆိုရင်တပေါင်းထက်ရှိနေတယ်လို့မြန်မာအလုံသမားရေးကူညီပေးနေသူတွေက VOA ကိုပြောပါတယ်။အဲဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါဦးခင်ဗျာ
။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့တရားစွဲထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားအစ်အတွက်ဟာအစ်အတွက်အဖြစ်တပေါင်းထက်မှရှိနေတယ်ဆိုပြီးတော့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတွေကပြောပါတယ်။အများစုဟာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်တယ်လို့မြန်မာလူထုမားများအဖွဲ့မလေးရှားရဲ့ဥက္ကဋ္ဌဦးအေးလှိုင်ကပြောပါတယ်
။တရားမဝင်တဲ့လူထုမားပေါ့ပြောက်ပြီးစီမံခဲ့နေတာမျိုးတွေကတော့မလေးရှားကဒီနိုင်ငံသားတွေအနေနဲ့ရောတိုင်တန်းတဲ့ကိစ္စတွေမှာသူတို့ကမဖြစ်မနေဖမ်းရတဲ့ကိစ္စရှိတယ်။ဟိုဒါကျွန်တော်တို့လက်ရှိခြုံရတဲ့အခြေအရာဟိုကလန်တန်းမျိုးတော့ကနော်တော့ကောက်ကတ်နေတယ်။ကတ်တစ်ခုရဲ့မှာလည်းသိနေတဲ့မြန်မာပြည်တို့ကပေါ့မနမ်းမျိုးရှိဆိုတော့တနိုင်ငံလုံးမှာအနည်းဆုံးကတော့ကျွန်တော်1000နဲ့2000ပေါ့ဝင်လောက်ရှိပါတယ်ဒါဟိုသေသေးသေးက5ပဲအနေနဲ့ဟိုအဲ့လောက်ကိုတွားပါပဲဗျာ
မြန်မာနိုင်ငံသားတွေကိုယူနိုက်ဆီယာကရခိုင်အကူအညီပေးခဲ့တာမျိုးရှိပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံရဲ့ဥပဒေအတိုင်းယူနိုက်ဆီယာဘက်ကလိုက်နာရတာမျိုးတွေရှိတယ်လို့ဦးရေးဆိုင်ကပြောပါတယ်ဒါပေမဲ့လို့ယူနိဆီယာရဲ့တတ်မှတ်ချက်နဲ့ကန့်ညီသူတွေကိုတော့ယူနိဆီယာဘက်ကအကာအကွယ်ပြုဝပေးတယ်လို့တော့သူကပြောပါတယ်။ဒါပေမဲ့လည်းထင်းသိမ်းစခန်းကမြန်မာအများစုကိုမြန်မာတန်ရုံနဲ့ညှိနှိုင်းပြီးတော့မြန်မာပြည်ကိုပြန်ပို့တာများတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကပြောပါတယ်။ဒါလို့ပြန်ပို့တဲ့အတွက်လူသိထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေ၊နောက်အာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတွေအတွက်အနည်းငယ်ရှိနေတယ်လို့ဆိုပါတယ်။အခုဒီဩဂတ်လ9ရက်နေ့ကပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနနဲ့မြန်မာတန်ရုံတာဝန်ခံတွေကွာလာလာပူမြို့မြန်မာတန်ရုံမှာတွေ့ဆုံပြီးတော့ထိသိမ်းစခန်းတွေကမြန်မာတွေရဲ့ကျန်းမာရေးအခြေအနေနဲ့နေရာပြန်ခေါ်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာအလင်းသတင်းစာမှာဖော်ပြပါတယ်။ဖမ်းဆီးခံထားသူအများစုကရခိုင်မွန်တဝဲစတဲ့တိုင်းရင်းသားတွေဖြစ်တယ်လို့ဒဂူရောပရိတာဖွဲ့ကဥတန်းစင်ထွန်းကပြောပါတယ်။
အဲကျွန်တော်တို့နိုင်ငံကအာဏာသိမ်းပြီးတော့လူအုပ်ကြီးကဒီဘက်ဆွတ်သွားလာတာကိုလုံးဆက်ဆရာကမရှိလားဘုလုံးချက်ကြီးနေတယ်ဆိုတော့ဒီနိုင်ငံမှာရှိလာတာဒီပေါ်ရဲ့ဘင်္ဂလားဒေ့ရှ်ရဲ့အင်ဒိုနီးရှားရဲ့မြန်မာရဲ့ပြည်နယ်တွေဆိုတော့သူတို့ကအစကတည်းကတန်းလို့ဆီလောက်ရှိလာကိုတန်းလားဆီလောက်ဖြစ်နေတယ်နောက်ပြီးသူတို့ဆောင်းနေတဲ့ကလည်းမပုံတဲ့အခက်ကြီးတွေသူတို့ပြဿနာကိုသူတို့အစိုးရကလည်းသူတို့နိုင်ငံတော်ဘက်မှာရင်ဆိုင်နေရတာပေါ့အလုံးလေးမျိုးလာလေပြောရတယ်ဆိုတော့ဒီပြဿနာကဒီလိုပဲဆန်းစည်းရလို့ပဲပြောရမှာပေါ့
တင်းသိခါသူတွေရဲ့အရေးကိစ္စကိုထောက်ပြပြောဆိုနေတဲ့ Global Detention Project အဖွဲ့ကတော့မလေးရှားနိုင်ငံရဲ့ထိသိမ်းစခန်းတွေမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ဂျွန်လာ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မလေးရှားထိသိမ်းစခန်းတွေတွင်ရက်စက်တဲ့အပြစ်ပြီးတဲ့စနစ်ကိုလည်းသူတို့ကထောက်ပြဝေဖန်ခဲ့ကြပါတယ်ခင်ဗျာ။